အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ကိုပြန်လည်စတင်လာနိုင်ခြင်းရှိနေချိန်မှာပဲအစ္စရေးနဲ့အာရဗ်ပင်လယ်ကွေ့မဟာမိတ်တွေရဲ့စိုးရိမ်မှုကိုခြေဖြတ်နိုင်ရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြိုးပမ်းနေပါတယ်။အီရန်နဲ့ညှိနှိုင်းမှုအရေးကိုထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းထားတဲ့တနင်္ဂနွေနေ့ကအစ္စရေးနောက်အာရဗ်နိုင်ငံ၄ခုကနိုင်ငံခြားရေးဝန်ကြီးတွေနဲ့အထူးတွေ့ဆုံပွဲမတိုင်ခင်လေးမှာပဲဝန်ကြီးဘလင်ကင်ကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးယာယီလာပစ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအရေးကြီးဆုံးကိစ္စမှာတော့တသဘောတည်းရှိနေပါတယ်လို့ပြောဆိုခဲ့ပါတယ်
။ We are both committed.Both determined that Iran will never acquire a nuclear weapon.
Iran နဲ့ ဘယ်တော့မှ nuclear လက်နက်မပိုင်ဆိုင်စေရဆိုတာဟာနှစ်ဖက်လုံးရဲ့ပိုင်ဖြတ်ချက်နှစ်ဖက်လုံးရဲ့တန်ဋိဌာန်ဖြစ်ပါတယ်လို့ American နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ Iran nuclear သဘောတူညီချက်ကို Israel နဲ့အင်းကြီးချင်းနိုင်ငံအများအပြားကပြင်းပြင်းထန်ထန်ကန့်ကွက်နေကြတာဖြစ်ပါတယ်။